မြန်မာနိုင်ငံအနောက်ဘက်ကနေပြီးတော့ဝင်ရောက်လာတဲ့အားကောင်းတဲ့မုန်တိုင်းငယ်ဟာဒီကနေ့နေ့လယ်ပိုင်းမှာတော့အေရဝတီမြဝကျွန်းပေါ်ဒေသဘက်ကိုဖြတ်တန်းတိုက်ခိုက်ပါတယ်။မုန်တိုင်းဖြတ်ကျော်ဝင်ရောက်တဲ့အချိန်မှာတော့အေရဝတီတိုင်းကမြို့တချို့မှာလေပြင်းတွေတိုက်ချက်ပြီးတော့အပြက်စီအနည်းငယ်ရှိခဲ့ပါတယ်။ရခိုင်ဘက်ကိုဥတီနေတဲ့ဒီမုန်တိုင်းဟာရခိုင်ပြည်နယ်တောင်ပိုင်းကိုမနက်ဖြန်မှရောက်ရှိပြီးတော့အားပြော့ပြက်ပြဲသွားနိုင်တယ်လို့မိုးစလာတာဝန်ရှိသူက VOA မြန်မာပိုင်းကိုပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုသားညူပြောပြပေးပါရှင်။
အရှိချိန်မှာတော့ရခိုင်ပြည်နယ်တောင်ပိုင်းဘက်ကိုဥတီသွားနေတဲ့အားကောင်းတဲ့မုန်တိုင်းငယ်ဟာဒီနေ့မတ်လ22ရက်နေ့ညနေပိုင်းမှာတော့အီယာဝီတိုင်းမြို့ရွာကျွန်းပေါ်ဒေသကိုဖြတ်တန်းတိုက်ခိုက်ပါတယ်။နေ့လယ်12နာရီခွဲလောက်မှာဟိုင်ဂျီကျွန်းသားကနေဖြတ်လာတဲ့မုန်တိုင်းဟာပတင်ကဲယွန်းတန်းဘက်ကိုတိုက်ခိုက်ဖြတ်ကျော်ပြီးတော့ရခိုင်ဘက်ကိုအခုရွှေ့ရနေပါတယ်။မုန်တိုင်းကတ်သွားစဉ်မှာတော့အီယာဝီတိုင်းရပ်ဘတ်တာမြို့မှာလေပြင်းတိုက်ခိုက်တာတွေရှိခဲ့တယ်လို့စိုက်ထုတ်ထားတဲ့ကြော်ညာဆိုင်မှုတွေလည်းနေ့ငယ်ပျက်စီးခဲ့ပါတယ်။မုန်တိုင်းလာမဲ့3ပီးတဲ့ကြောင့်ဒေသခံ1000လောက်ဟာမျိုးပေါ်မှာရှိတဲ့ဖုန်တော်ကြီးကျောင်းတွေမှာတွားရောက်ခိုးလုံတာတွေရှိတယ်လို့ဒေသခံတူကပြောပါတယ်
။ဟိုနေကင်းပိုင်းမနက်ပိုင်းကတော့ဟိုပါပေါ့တောင်လေးကပြစိုက်နေတော့နည်းနည်းလိုင်းနည်းနည်းထတာပါ။ရေကြီးကလည်းအခုပြန်ရေလျှော့လာတော့ဟုတ်ကဲ့နေ့လေတုန်းကတော့နည်းနည်းနေ့လေကတော့တနင်္လာနေ့20လောက်အစိတ်လောက်ပဲစိုက်တာ။စိုက်ပုတ်အဟောင်းနေပါ။ဟုတ်ပါ။တန်းတာလေကြော်ညာစိုက်ပုတ်အဟောင်းနေ။အဲ့ဒါကြီးကတော့နည်းနည်းဟိုသူကဟိုပလိန်ကသူ့ပလိန်ကြီးဆိုတော့အဲ့ဒါကြီးကတော့ဟွာကြတာပါ။ဒီကြောင်မြာမျိုးပေါ်မှာပုံကြောင်းတွေမှာတော်တော်များတယ်တနည်းအားဖြင့်လူ100 100ကျော်တော်များတယ်ဟိုချက်ချင်းမျိုးမေးကြည့်တာတော့1000ကျော်လောက်တော့ဖြစ်သွားပြီလို့ပြော
မုန်တိုင်းကြီးကြီးအားနေချင်း ERI တိုင်းဒေသကြီးမှာဒီတိုင်းနှုတ်အမြင့်ဆုံးတနအီကိုမိုင်30ထိတိုက်ခိုက်နိုင်တယ်လို့ရုံတိုင်းမှာတော့မိုင်30ထိတိုက်ခိုက်နိုင်တယ်လို့မူစလာဘက်ကပြီးတော့ခမန်းချက်ထုတ်ပြန်ထားပါတယ်အခုလက်ရှိမှာတော့ရခိုင်ပြည်နယ်တောင်ပိုင်းကိုဥတီနေတဲ့အားကောင်းတဲ့မုန်တိုင်းငယ်ဟာမလက်ဖြန်ဗုဒ္ဓုံးလေးကြရင်တော့ရခိုင်ပြည်နယ်တောင်ပိုင်းဘက်ကိုဝင်ရောက်ပြီးတော့အပြော့ပြက်ပြဲသွားမှဖြစ်တယ်လို့တောင်ရှိသူတွေကပြောပါတယ်။မုန်တိုင်းအရှိန်ကြောင့်မလို့မိုးရွာသွန်းမှုရှိပေမဲ့လည်းအထူးစိုးရိမ်စရာမရှိဘူးလို့ဘိုးစလာတောင်ရှိသူတို့ကဗီဒီယိုကိုပြောပါတယ်
။ဆက်ပြီးတော့ရခိုင်ကမ်းရိုးတောင်ပိုင်းကိုရောက်သွားမယ်။အခုရောက်ပြီလို့အပြော့ရောက်ပြီ။တောင်းတိုင်းနဲ့လည်းအပြော့ပြက်ပြဲသွားမှာပဲ။ဒါအရင်ဆုံးရမယ့်အနေအထားမရှိပါဘူး။အဲ့ဒါဒီအာရုံရင်းနဲ့တည်းလား။အပြေးပြေးနဲ့ဒီမိုးရွာတော့နောက်လေရင်းနဲ့တိုက်နေပေါ်ဒီရင်တိုက်တာတွေမူးတွေသွားတာတွေနဲ့ဒီလေးနဲ့အားပြော့သွားမှာပေါ့ဆိုတော့ပြောရရင်တော့လက်ရှိနေတာဆိုအများကြီးစိုးရမယ့်နေတာမရှိဘူး။အများကြီးဆဲတွေရောက်ကျော်တော့ပြီးတော့ဆဲတွေရောက်ဒီလေးတိုက်နေနေတာတွေမူးပြီးတော့ရောက်နေနေတာတွေကတော့ဒီတိမ်တိုက်ကြီးမပြောက်ွယ်မချင်းတော့ရှိနေမှာပေါ့လေလုံးဝကရိယာမူးလုံးဝမရတော့ဘူး။ဒီရဲ့အချိန်ကြီးဆိုရင်တော့24 25မှာပဲဖြစ်နိုင်တယ်။ဟုတ်ကြံတာကတော့ပုံတိုင်းစိတ်ဒီအကျဉ်းချံတိမ်တိုက်ကြီးကောင်းသွားတာလည်းရှိတယ
်။ဘုရုံးနေ့ညနေ4နာရီမှာမိုးစလာဌာနရဲ့သတိပေးထုတ်ပြန်ချက်အရဒီနေ့ကနေမနက်ဖြန်မတ်လ23ရက်နေ့အထိနေပြည်တော်စကိုင်းတိုင်းအောက်ပိုင်းမန္တလေးတိုင်းအကွေးတိုင်းပဲခူးတိုင်းရခိုင်တိုင်းအီယာဝတီတိုင်းတရင်္ဃာရီတိုင်းရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကယားပြည်နယ်ကင်းပြည်နယ်နဲ့မိုးပြည်နယ်တွေဘက်မှာနေရာဆစ်ဆစ်ကနေနေရာနှံ့ပြမိုးထချုံရွာပြီးတော့တချို့ဒေသတွေမှာဒေသလိုက်နေရာကွက်ပြီးတော့မိုးကြီးနိုင်တယ်လို့သတိပေးချက်ထုတ်ပြန်ထားပါတယ်ခင်ဗျာ